ဆွေးနွေးပွဲရာဒီအစိုးရဘက်ကနေပြောဘာကြောင့်ရွှေ့ဆိုင်းလိုက်တာလဲမဖြစ်ပြောရင်
သာသာပြောရင်မနေ့ကပေါ့စေရုခမ်းမဒီ February 1ရက်နေ့ကလုပ်တဲ့ဆွေးနွေးပွဲပုံစံမျိုးမဟုတ်ဘဲနဲ့လူကြီးကန့်တက်တဲ့ပုံစံမျိုးတွေအဲကျောင်းသားကိုလည်း15ဦးနဲ့ NNI က15ဦးတာဝင်ဝင်ရှိရဲ့ဈာတူတွေပြေးမှုဝင်ဆိုတဲ့ပုံစံမျိုးတွေကန့်တက်တာမျိုးတွေတွေ့လာရတယ်။အဲ့လိုအနေထားမျိုးကကျမတို့ကဒီကျောင်းနဲ့ရန်ကုန်အတူပါလာတဲ့သူတွေကိုမှတ်တမ်းယူဖို့အတွက်ပြေးဝင်မှုကျောင်းဆင်းနိုင်ခဲ့တယ်။ဒါပေမဲ့လည်းသူတို့ဘက်ကနေပြီးပြေးဝင်လို့မရအောင်ဆိုပြီးတော့အဲကျောင်းမျိုးအမိတ်မျိုးနဲ့ထဲဝင်လိုက်ပြန်ထွက်လိုက်တယ်။ကျမတို့အချိန်တော်တော်ကြာဆောက်လိုက်ရတယ်ပေါ့နော်။ဒါပေမဲ့17နာရီလောက်ရောက်တဲ့အချိန်မှာဒီကျောင်းသားကိုလည်း3ဦးလောက်နဲ့အဲ့နည်းကကိုယ်လည်း3လောက်ကိုဒီနည်းဥအောင်မရတွေ့စီနေဆိုပြီးတော့အထဲကိုခေါ်ရပေါ့နော်ခေါ်တဲ့အခါကျတော့ကျွန်တော်တို့ကျောင်းသားတွေက3ဦးရယ်အဲ့နည်းက3ဦးပေါ့နော်အထဲရောက်တယ်ပေါ့အထဲရောက်တဲ့အခါဒီနည်းဥအောင်မင်းကဘာကိုပြောသလဲဆိုတော့သမရစီကလာတဲ့အမိန်လို့သူကပြောတယ်အချက်ကတော့3ချက်ပါတယ်အတူထုံပြောရရင်ပေါ့ပထမအချက်ကတော့ဒီဆရာဦးသိန်းလွင်နဲ့ပတ်သက်တဲ့အချက်ပေါ့နော်ဆရာဦးသိန်းလွင်ကိုဒီ NDI ကညချက်ထုတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာဦးသိန်းလွင်ကတကယ်ပဲ NDI မှာကောင်းဆောင်မှုတကယ်ရှိရလားပေါ့နော် NDI ရဲ့တကယ်ကောင်းဆောင်ကဘာတူလဲတတ်တတ်မှတ်ရှိဖို့သူတို့ကအတိပေးဖို့လိုအပ်တယ်ဆိုတာမျိုးသူတို့ဘက်ကပြောလာတယ်။ဒုတိယအချက်ကကြတော့ဒီဒီမိုကရေစီပြည်ထောင်စုလှုပ်ရှားမှုဥဆောင်ကော်မတီကလက်ရှိတပိတ်စစ်ကြောင်းတွေကိုကိုစားပြုမှုမရှိဘူးဆိုတဲ့အတန်တွေသူတို့ကြားရတယ်ပေါ့နော်။ဒါကြောင့်မို့လို့တကယ်ကိုစားပြုမှုကရှိရလားသူတို့ကိုတခုခုအကြောင်းပြဘူးလို့လိမ့်မယ်ဆိုတာမျိုးကိုသူတို့ဘက်ကပြောတယ်တတိယအချက်ကတော့သူဒီ12ရက်နေ့အထိပေါ့နော်သူတို့မှအလုံများနေတဲ့အတွက်ကြောင့်မို့လို့12ရက်နေ့နောက်ပိုင်းမှသာလေဒီဝိဇ္ဇာရင်စနေပွဲတွေကိုပြန်ကျင်းပဖို့သူတို့ဘက်ကနေပြီးတော့ဖက်တတ်သူတို့ဘက်ကဆုတ်ဖြတ်ချက်ချလိုက်တယ်ဆိုတဲ့ပုံစံမျိုးပြောတယ်ရှင
့်အဲ့တော့အဲ့ဒီ3ချက်ပေါ်မှာပေါ့နော်ဒီဆရာဦးသိန်းလွင်တို့မှဖြစ်ဖြစ်အောင်တို့ကဘယ်လိုတုံ့ပြန်လဲခင်ဗျာ
အဲ့လိုအနေထားမျိုးမှာကျမတို့ဘက်ကဖြေရှင်းရရှိရာပြန်ပြီးတော့သူတို့နဲ့စကားပြောခဲ့ပြီးတော့ကျမတို့ချက်ချင်းပဲအဲဒီကျမတို့ကိုယ်စားလှယ်ပြန်ထွက်လာတဲ့အခါမှာဒီပြည်ညာရေးဝန်ကြီးဌာနရုံးရှိရဲ့နေစာမှာပဲကျမတို့တရင်သာရှင်းလင်းပွဲပြုလုပ်ခဲ့တယ်။တရင်သာရှင်းလင်းပွဲပြုလုပ်ခဲ့တဲ့နေရာမှာဒီဆရာဦးသိန်းလွင်ကသူကအကိစ္စနဲ့ပတ်သက်ပြီးတော့သူကလည်းဒီတရင်သာရှင်းလင်းမှာသူပြောခဲ့တာရှိရဲ့။တောင်းသားသူရဲ့ဒီမိုကရေစီပြည်ညာရေးပြည်ပြောင်းလဲရေးအတွက်လှုပ်ရှားမှုကိုဆရာကယုံကြည်တယ်။သူကလည်းဒါဆက်တူကြတဲ့အတွက်ကြောင့်မို့လို့ဆရာကတောင်းသားသူရဲ့ဒီမိုကရေစီပညာရေးပြည်ပြောင်းလဲရေးအတွက်လှုပ်ရှားမှုကိုဆရာကယုံကြည်တယ်။သူကလည်းဒါဆက်တူကြတဲ့အတွက်ကြောင့်မို့လို့ဆရာကတောင်းသားသူရဲ့ဒီမိုကရေစီပညာရေးပြည်ပြောင်းလဲရေးအတွက်လှုပ်ရှားမှုကိုဆရာကယုံကြည်တယ်။ပါဝင်နေမယ်အနန္ဒီယာဆိုတာတဦးတယောက်တည်းကောင်းဆောင်နေတာမဟုတ်ဘူးအဖွဲ့အစည်းတွေဒီပုဂ္ဂိုလ်ပညာရှင်တဦးချင်းတွေပါဝင်တဲ့ကွန်ရက်တစ်ခုဖြစ်လေစူပေါင်းကောင်းဆောင်မှုနဲ့ဆက်ပြီးတော့ရှိနေတယ်ဆရာတော့အနန္ဒီယာမှာအတူတူဆက်ပြီးတော့ရှိမယ်ဆိုပြီးဆရာကသူ့ဘက်ကနေပြီးတော့သူ့ရဲ့သဘောထားကိုပြောပါတယ်နောက်ပြီးတော့ကျွန်တော်တို့ကျောင်းသားတွေအနေနဲ့ကတော့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီအပေါ်မှာဒီအစိုးရဘက်ကပြောတဲ့အချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ကိုစားပြုမပြုကိုအစိုးရဘက်ကညီကိုထုတ်လာတဲ့အပေါ်မှာကျွန်တော်တို့ဘက်ကနေပြီးတော့ကျွန်တော်ရဲ့တပိတ်စစ်ကြောင်းတွေကိုဒေတာအတီးတီးကနေဆက်ပြီးတော့ထွက်လာပြီးတော့ငိုမူလာရည်မှန်းရာဖြစ်တဲ့ရန်ကုန်မြို့ကိုတပိတ်စစ်ကြောင်းချီတက်မှုမျိုးနဲ့ကျမတို့ရဲ့ကိုစားပြုမှုကိုထုတ်ဖော်ပြမယ်လို့ကျမတို့ဒီနေ့တခါရဲဆုံးဖြတ်ပြီးတော့တရားရှင်လုံးဝမှာပြောခဲ့ပါတယ်အစိုးရဘက်ကတစ်ဖက်သက်ဆွေးနွေးပွဲကိုရပ်ဆိုင်းလိုက်တဲ့ကိစ္စကလည်းဖေဖော်ဝါရီလ1ရက်နေ့ကထိုးရရောပေါ့လို့တော့အပါဝင်၄ဖွဲ့လုံးသဘောတူညီခဲ့တဲ့ pre-condition မှာပါခဲ့တဲ့အချက်နံပါတ်1ကော3ကောကိုအစိုးရဘက်ကချိုးဖောက်ရကြတယ်ပေါ့နော်အနောက်ဆုံးတစ်ချက်ကတော့ကျမတို့ကဆွေးနွေးပွဲတွေကိုကျမတို့လုံလာတယ်ဒီနေ့ပွဲတွေဖြေရှာခြင်းကနေပြီးတော့အခုလက်ရှိပညာရေးဥပဒေနဲ့ပတ်သက်တဲ့ပြဿနာကိုပြန်လည်ဆက်ဆံဖြေရှင်းနိုင်လိမ့်မယ်လို့ကျမတို့ကယုံကြည်တယ်။ဒါကြောင့်မို့လို့ဒီ၁၂ရက်နေ့မတိုင်ခင်မှာဆွေးနွေးပွဲတွေဆက်ပြီးတော့ပြုလုပ်နိုင်ဖို့ကျမတို့ကတိုက်တွန်းတယ်။ကျမတို့ဘက်ကဆွေးနွေးပွဲဆက်ပြီးတော့ပြုလုပ်ဖို့အတွက်ကျမတို့ဘက်ကလည်းဆန္ဒရှိတယ်ပေါ့နော်။
အဲ့တော့အခုဒီနေပြည်တော်ကနေပြန်လာတဲ့အခါကျတော့ထောင်လိုင်းရေးတွေတောက်လျှောက်လိုက်တယ်ဆိုတဲ့ကိစ္စကြားနေရတယ်။အဲ့ဒါရောဘယ်လိုလဲ။
ဟုတ်ကဲ့ကျမတို့ဒီနေပြီးတော့အတွင်းမှာရှိနေတဲ့တောက်လျှောက်ကိုကျမတို့သွားလေရတောက်လျှောက်ကိုရဲကားတွေနဲ့ပေါ့နော်တောက်လျှောက်ကျမတို့ကိုလိုက်တယ်ကျမတို့ကပထမဒီနေ့နာရှင်လုံးမဲ့ပြုလုပ်ပြီးနောက်ပိုင်းမှာဒီပုပ္ပါတီဗီဘုံကြီးကျောင်းမှာကျမတို့ခေတ္တနားမယ်ဆိုပြီးတော့ကျမတို့ဘက်ကနေပြီးတော့ထမင်းစားဖို့ဆိုပြီးတော့နေပြီးတော့ဒီတက္ကသိုလ်ကနေပြီးလို့စီစဉ်ထားတယ်ဒါပေမဲ့ကျမတို့ခေတ္တနားမယ်ဘုံကြီးကျောင်းကိုအင်အားအပြည့်စုံနဲ့ဒါလုံခြုံရေးတွေချထားတယ်ကျမတို့နောက်မှာလည်းတောက်လျှောက်ရဲလုံခြုံရေးအင်အားတွေလိုက်လာတဲ့အတွက်ကြောင့်မို့လို့ဒီဒေတာကန်ကြီးကကျမတို့လုံခြုံရေးအတွက်စိတ်ပူရဲဆိုပြီးတော့အခြားဒေတာကန်တခုရဲ့အိမ်ကိုခေါ်သွားတယ်ကျမတို့သွားတဲ့ကိုယ်စားလှယ်အဖွဲ့တွေကမှတောင်းတာအချို့ကဟိုသူတို့နေရက်ကိုပြန်တဲ့သူရှိတယ်မကွေးစစ်ကြောင်းကိုသွားတဲ့သူရှိတယ်အဲ့နောက်တွေကိုလည်းတောက်လျှောက်လိုက်တယ်ကျမတို့ကိုရန်ကုန်ရောက်တဲ့အချိန်ပေါ့နော်နောက်ပြီးတော့ကျမတို့တဲခွေရအိမ်ကြီးကိုကျမတို့တက်စီငါးပြီးပြန်တဲ့အခါကျမတို့တဲခွေရအိမ်ကြီးကိုထောင်လိုင်းရဲ့ဘက်ကနေပြီးတော့အိမ်နာထိလိုက်ခဲ့တွေ့ရတယ်ရှာ
အဲ့တော့အိမ်ဝိုင်းလာတဲ့ဆိုတဲ့ကိစ္စအ
ဲ့တော့ဟုတ်ကဲ့ကျမတို့တီးရတလောက်ကဒါစဖနဲ့ထားလိုက်ရပေါ့နော်တောက်လျှောက်လိုက်တယ်ကျမတို့တငယ်ချင်းတယောက်ကနေကျမတို့ပြန်ထွက်တဲ့အခါမှာလည်းကားနောက်ကိုလိုက်တယ်ဒါပေမဲ့ကံကောက်ထောက်မှသာပဲကျမတို့နောက်မှာမျက်ခြေပြတ်သွားခဲ့အခုလောလောဆယ်တော့ကျမတို့အိမ်ပဝင်းချင်းမှာတော့ဒါတောက်လျှောက်စောင့်ကြည့်နေရဆိုတဲ့အနေထားကျမတို့သိရတယ်ဒါကစောင့်ကြည့်ုံတသက်ပဲလားဒါမှမဟုတ်လို့ရှိရင်ခြားချင်းချမှုပုံစံမျိုးပါလားအဖက်ကြီးထိမ့်သိမ့်မှုကိုတို့မှရွေချက်ရှိလားဆိုတာမျိုးကျမတို့မသိချင်ဘူးပေါ့နော်အဲ့တော့အဲ့လိုအနေထားမျိုးမှာကျမတို့ကတော့လက်ရှိဒီမိုကရေစီပညာရေးလှုပ်ရှားမှု ဒီဥဆောင်ကော်မတီကကျောင်းသားတွေရဲ့လုံခြုံရေးရောအန္တရာယ်ကိုယ်စားလှယ်တွေရဲ့လုံခြုံရေးရောနောက်အရေးကြီးဆုံးဖြစ်တဲ့ဒိတ်စကြောင်းမှာရှိတဲ့ကျောင်းသားတွေရဲ့လုံခြုံရေးအတွက်ကိုကျွန်တော်အင်တန်မှဆိုရင်ပြန်နေရဲ့အဲ့တော့ကျွန်တော်အချင်းချင်းတော့တောက်လျှောက်ဆက်သွယ်ပြီးတော့ဒီအကုန်လုံးဆက်သွယ်ရတည်ထားကြဖို့ကျွန်တော်တို့အချင်းချင်းတော့လှမ်းပြီးတော့ကြောင်းကြထားရပါတ
ော့။ကျန်တဲ့ကျောင်းသားတွေဘက်ကောဘလို့ကြရလဲသူတို့ဘက်ဒီဟိုလိုက်လား။
အဲကျွန်တော်တို့ဒီကော်မတီမှာပါဝင်တဲ့ကျောင်းသားတူရဲ့အိမ်ကိုလာပြီးတော့ဒီမေးတယ်ပေါ့နော်မင်းများတဲ့အခါကျတော့အဲဒီကျောင်းသားရဲ့အိမ်ကဒီကျောင်းသားကိုကြိုပြီးတော့လမ်းကြောင်းကြတဲ့အတွက်ကြောင့်မလို့အဲဒီကျောင်းသားကတော့အိမ်မပြန်မဲနဲ့ထားနေရမှာသွားပြီးတော့သူတို့နေရဲဆိုတဲ့သတင်းမျိုးတွေရောရှိရဟုတ
်ဟုတ်ကဲ့အဲဒီကျောင်းသားဆိုတာဘယ်လိုလဲ
ကိုရဲစာနေကျောင်းဆန်ကုန်းကောင်းတဲ့ကတော့ကျောင်းသူကတက္ကသိုလ်ကျောင်းသားပါမကွေးကူကကိုမင်းသွေးတင်းနဲ့ကိုနနာဆစ်အောင်ရဲ့အခြားကျောင်းသားတွေပါသွားတယ်သူတို့ကတော့လောဆယ်မကွေးစစ်ကျောင်းမှာရောက်နေတယ်တခြားသူတခြားမဖြစ်ဘူးလို့တော့တင်ရရရှိ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာအခုလိုပြောပြတာ
ဟုတ်ကဲ့ပါကိုကျေးဇူးပါ